ထားတဲ့ငွေပြန်မရလို့ပြဿနာဖြစ်နေတဲ့ပုဂ္ဂလိကဘဏ်အချို့ကိုပိတ်ပစ်တော့မယ်ဆိုတဲ့ကောလာဟလကြောင့်ဘာမှငွေအပ်ထားသူတွေအကြမကြာမီကရွရွတဲတဲဖြစ်သွားပါလေ။မဟုတ်မမှန်ကြောင်းဘ ਹੁ ဘဏ်ကပြင်းရှင်းရတဲ့အသည့်အခြေအနေသိုးတော်ပါလေ။စေစိုးရခေတ်ကငွေပြေးကိုထင်သလိုလုပ်ခဲ့တဲ့အတွက်ဘဏ်လုံငန်းကိုတူတူတူတူကအယုံကြည်မရှိကြပါဘူး။ရွက်ောက်ပွဲအစိုးရတက်လာပြည်ပြည်ပြောင်းလဲရေးလုပ်တော်မှာဘန်းလုံငန်းကိုတဖြည်းဖြည်းယုံကြည်လာကြပါလေ။ဒါပေမဲ့ယုံကြည်မရှိသူကလူများစုဖြစ်နေတော့ပါပဲ။2013 Finscope လေးလာချက်မှာအရွယ်ရောက်တဲ့မြန်မာပြည်သား18ရာခိုင်နှုန်းသာဗန်းစင်းရင်းရှိတယ်လို့ဆိုပါတယ်။အဲ့ဒီအချိန်မှာလာအုံးမှာ36ရာခိုင်နှုန်း၊ထိုင်းမှာ85ရာခိုင်နှုန်းဗန်းစင်းရင်းရှိကြပါလေ။ဒါပေမဲ့လွန်ခဲ့တဲ့2018 Finscope လေးလာချက်မှာတော့ဗန်းစင်းရင်းရှိတဲ့မြန်မာပြည်သားဥယျာဉ်25ရာခိုင်နှုန်းအထိတိုးပွားလာတာတွေ့ရပါတယ်။2023မှာဗမာငွေစုသူ3,400,000ရှိရာက9နှစ်ကြာတဲ့အခါ2018မှာ3,300,000ရှိတာလို့ဗမာငွေအပ်သူ60ရာခိုင်နှုန်းတိုးလာတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေရဲ့ဗန်းစင်းရင်းရှိသူဥယျာဉ်ကျမ်းရနှုတ်တဲ့နည်းနေပါသေးတယ
်မြန်မာနိုင်ငံအပန်းဒီမှာငွေစုဆောင်သူဥယျာဉ်တိုးပွားလာတယ်လို့အခြားနိလနဲ့စုဆောင်သူတွေလည်းများကြလာပါတယ်လွန်ခဲ့တဲ့9နှစ်အတွင်းရွှေနဲ့ကြောင်မြက်ဝယ်ယူစုဆောင်သူ9သိန်းကျော်တိုးပွားလာပါတယ်ရွှေငွေဥစ္စာကိုအိမ်ထဲမှာလျှို့ဝှက်သိမ်းဆည်းထားသူ3သန်းကျော်တိုးပွားလာပြီးတမဝယမမှာစုဆောင်သူ6သန်းကျော်တိုးပွားလာပါတယ်ထူးခြားတာကတော့2013ကမွေးမြူရေးမှာစုဆောင်သူ3သန်းခွဲရှိရာက2018မှာ2သန်းအထိကျဆင်းသွားတာဖြစ်ပါတယ်။ငွေစုသူတဲမှာဗမာစုဆောင်သူဥယျာဉ်ကအနည်းဆုံးဖြစ်ပါတယ်။ငွေတိုးယူသူတွေစီကခြေငှားကြသူ5သန်းနီးပါးရှိတယ်လို့2018 Finscope စစ်တမ်းမှာဖော်ပြပါတယ်။အရွယ်ရောက်သူတဝက်နီးပါးဟာခြေငှား3ဆွဲကြပြီးတဝက်ကျော်ကတော့ခြေစရာမလိုဘူးလို့ဆိုပါတယ်။ဗမာငွေခြေသူဥယျာဉ်ဟာ14ရာခိုင်နှုန်းသာရှိပါတယ
်အလုံးလုံးနိုင်တဲ့အရွယ်ရောက်သူဥယျာဉ်34တန်းကျော်ရှိတဲ့အနေနဲ့ရေသမား8တန်းပုံမှန်အလုံးသမား2တန်းခွဲကြာပန်းအလုံးသမား2တန်းခွဲနဲ့ကိုပိုင်အလုံးလုံးသူ9တန်းကျော်ရှိပါတယ်ဒီကိုသူအဖြစ်စရင်တင်ထားသူက7တန်းကျော်ရှိပါလေလက်စဉ်ဝင်ငွေကျပ်3သိန်းကျော်သူဥယျာဉ်က7တန်းကျော်ရှိပြီး3သိန်းကျော်နေသူက10တန်းလောက်ရှိပါလေဝင်ငွေမရှိသူက9တန်းရှိပြီးဝင်ငွေကိုမပြောကျင်သူက9တန်းလောက်ရှိတယ်လို့ဆိုပါတယ်ဘယ်လိုပဲဖြစ်ဖြစ်ဘာမှငွေစုဆောင်သူဥယျာဉ်ဟာလူနည်းစုသာဖြစ်ပါလေစုဆောင်သူအများစုဟာပုဂ္ဂလိကလုပ်ငန်းရှင်တွေဖြစ်ကြပြီးသူတို့ကသာဘဏ်ကငွေကိုအများဆုံးချိန်ယူကြတာဖြစ်ပါလေ
ဘဏ္ဍာရေးလောကမှာထင်ရှားတဲ့ဘဏ်လုပ်ငန်းကြီးတွေဟာစီအစိုးရနဲ့ရောထွေးဆက်တင်ဖြစ်ခဲ့ကြတာများပါတယ်စုံစမ်းစစ်ဆေးတဲ့အခါမှာနောက်ကျောင်းပေါ်လာပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်တတိုင်းဆောက်လို့ရမှာကမ္ဘောဇာဘဏ်ရဲ့မိခင်ကုမ္ပဏီကမ္ဘောဇာအုပ်စုပါဝင်နေတာကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့ကုလသမဂ္ဂစုံစမ်းအရေးအစီရင်ခံစာမှာဖော်ပြထားတာနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေထွက်ပေါ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ကအရေးယူလာရင်ခုခံကာကွယ်ဖို့အတွက်ကမ္ဘောဇာဘဏ်ကအမေရိကန်ဥပဒေလုံငန်းရှင်ဝီလျံအန်ကော်နယ်လီကုမ္ပဏီကိုနှားရမ်းထားတယ်လို့ဩဂုတ်လ29ရက်နေ့ထုတ် CNBC သတင်းမှာဖော်ပြပါတယ်။အမေရိကန်အရေးယူတာကိုခံရတဲ့ဘဏ်လုပ်ငန်းဟာအပြည်ပြည်ဆိုင်ရာမှာဝန်ဆက်မှုခက်ခဲသွားနိုင်ပါတယ
်။ဒီတွင်မှာဘဏ်လုပ်ငန်း30ခုရှိတဲ့အနေနဲ့အစိုးရဘဏ်က4ခု၊စီပင်ပိုင်ဘဏ်က3ခု၊ထက်ဆဘဏ်က10ခုနဲ့ပုဂ္ဂလိကဘဏ်14ခုရှိပါတယ်။ဥပမာမြမစီးပွားရေးကော်ပိုရေးရှင်းပိုင်တဲ့အင်းဝဘဏ်ဟာကာကွယ်ရေးဝန်ကြီးဌာနရဲ့ဖက်ဆက်ပံဖြစ်ပါလေ။ပုဂ္ဂလိကဘဏ်လုံငန်းမှာငွေအပ်သူငွေချေသူတိုးပွားလာလို့ပြောင်းလဲလာပြီလို့မြင်ကြပါလေ။ဒါပေမဲ့ကမ္ဘောဇာဘဏ်၊အေယာဝတီဘဏ်နဲ့ CB ဘဏ်လိုလူပြည်များတဲ့တမဝိုင်းမဘဏ်ဟာအကြီးဆုံးပုဂ္ဂလိကဘဏ်တွေဖြစ်ပါလေ။ဘဏ်အငွေစုစုပေါင်းရဲ့3ပုံ2ပုံကိုဒီဘဏ်3ခုကတင်ဆက်ထားတယ်လို့ Wilken Institute အစီရင်ခံစာမှာဖော်ပြပါလေ။ဘဏ်ခွဲအများဆုံးရှိတာဟာလေဒီဘဏ်ကြီး3ခုပဲဖြစ်ပါလေတရုတ်ဂျပန်စင်ကာပူမလေးရှားဗီယက်နမ်နဲ့အိန္ဒိယကအပြည့်အစုံရဘဏ်73ခုကိုလေမြန်မာပြည်မှာဘဏ်ခွဲဖွင့်ပေးတာပါလေ Chang Chai Mu, Akong Lapi, Yama Sivayu, Pomo Toku, Namelu, Yuzeru Suare. Pidwin Bama, Sushia, Tunsa Yaganoti, Nanya Bangu, Pansangu, Peta Valle. Dawime, Banglongan, Tito Lapi, Sivayu, Pamana, Ting, and Idago, Tawa Machabulo, Tunta Samuel Shivali.